ပြည်ရဲ့နှစ်စက်တင်ဘာလလောက်ကစပြီးကင်ပြည်နယ်မဲတဝေါဒေသမှာနေကြာဆောင်တက် PGF နဲ့ DKB ခွဲထွက်အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်မဲတဝေါဒေသနဲ့တန်လွင်မြစ်တလျှောက်မှာရှိတဲ့ကျေးရွာ30ကျော်ကဒေသခံ9000ကျော်ဟာနန်ကြီးငူဒေသကိုထွက်ပြေးလာခဲ့ကြရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းက BGF ကင်းစခန်းကို DKB ခွဲထွက်အဖွဲ့ကတိုက်ခိုက်တာကြောင့်လူလေးဦးသေဆုံးခဲ့ပြီးမကြာခဏဆိုသလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်။အခုဆိုရင်တနစ်ကျော်ရှိပေမဲ့နှစ်ဖက်တပ်တွေတိုက်ပွဲတွေမကြာခဏဖြစ်နေတာကြောင့်နေရက်ပြောင်းခြင်းပေမဲ့မပြောင်းနိုင်သေးဘူးလို့မြန်ကြီးငူစစ်ဘေးရှောင်စခန်းတာဝန်ခံဦးထွန်းကပြောပါတယ်
။ရွာပြန်ဝှက်ချင်တယ်ကိုရောကိုဒေသဘူးလို့ပြန်ချင်တာပဲ။အခုကဘာဖြစ်လဲတိုက်ပွဲကတော့၃ရက်တခါတပတ်တခါငါအသေးစိတ်တော့တိုက်ပွဲတယ်အဲ့လိုရှိသေးတယ်။နော်ဒီနော်ဗီရာသူတို့ဘာဖြစ်လဲဆိုတာသူတို့ပြောတာကတော့မန်အင်ဒီရများလို့မပြန်ရဲတာလည်းရှိတယ်အဲ့လိုပြန်ရှင်တော့ပြန်ရှင်တော့ဗောလေအဲ့ဒါလိုဒုက္ခနေပြီးတော့ဘလူကဆိုမနေရှင်ဘူးလေဒါလောက်ခက်ခဲရှိနေသူတို့လည်းမနေရှင်ဘူးကြောက်လို့မပြန်ရဲတာဗောမန်လည်းကြောက်တယ်နောက်တိုက်ပွဲဖြစ်လည်းကြောက်တာနော်ဗော
ဒီစပေးရှောင်းနေဟာစားတော့ရေးအတွက်အလှရှင်တွေကိုမျှော်နေရတယ်လို့ပြည်내ဆိုးရောက်ဖွဲ့ကအကူအညီပေးနေတာလည်းရှိပါတယ်သတော့ရဲ့အတွက်အလူရှင်တွေမရှိတဲ့အခါအခက်အခဲရှိနေပြီးတော့စကန်းကထမင်းကိုပဲအဓိကထောက်ပံ့ပေးထားနိုင်ပါတယ်။ဒီစကန်းတွေမှာရောက်ရှိနေသူတွေဟာအလုတ်ကင်မရှိကြသူတွေပါ။ဒါကြောင့်သူတို့ကျေးရွာတွေမှာဆိုရင်ခြံဆိုင်တာ၊ကုန်းသီးခူရာတွေလုတ်ကင်လို့ရတာကြောင့်ဝင်ငွေရှိတဲ့သူတို့နေရက်ကိုပဲပြောင်းကျင်နေကြပါတယ်။ရွာကိုပဲအမြန်ဆုံးပြောင်းကျင်ပေမဲ့တိုက်ပွဲတွေမိုင်းတွေကြောင့်မပြောင်းရဲဖြစ်နေရဲလို့မဲဆယ်ကျေးရွာသူဒေါ်မညွန့်ကပြောပါတယ်
။အိမ်ပေါ့နော်။ကိုပြောင်းကျင်တော့ပေါ့နော်။ပြောင်းကျင်တဲ့အခုလောလောဆယ်ဆယ်အခုခဏသူတို့မငိမ့်နေတဲ့ကြာတော့ကိုပြောင်းလို့တော့မရဲဘူးလေပြန်နေလို့တော့မရဲဘူးလေကို့မှာတော့ဒုက္ခဖြစ်နေပြီဟာလားဒုက္ခဖြစ်နေပြီလင်မစီတက်မစီတကယ်တကယ်ဟိုနေပြီဆိုရင်လည်းကို့မှာပြေးမတက်လွားမတွအဲ့ဒါလိုဖြစ်တယ်လေပြန်နေလို့မရဲဘူးလူတွေအားတဲ့တရားတခွဲတရားကြီးဖြစ်ကုန်မြတ်ရွာတယ်အိမ်မမစီတော့ပဲစီတဲ့တလုံးနှလုံးကြံတော့ဘောနော်သူတို့အသက်ဆွင့်မလို့သူတို့နေတယ်လေသူတို့မှာရှင်းတယ်ရှင်နေကျွေးနေနွားနေဆေးဟာလာဒီမှာလည်းနေလို့မတတာသူတို့နေတယ်အဲ့မှာတအိနေနော်ဆေးတယ်ဘလို့အဆင်ပြေမလားဖဖကုစုပဲလို့ကုစုပဲစားနေတာဘလို့အဆင်ပြေမလားတခါတည်းဖျောင်းတိုင်းလေးဝယ်ဖို့တော့ပတ်စာမရှိဘူးဖျားဆက်ကိုလာအဲ့ဒါတရားနဲ့တရားနဲ့စီးစီးလက်ဆောက်ချီးရတာသူချီးသူကိုချီးဆရာတော်အားတခါတခါပြန်လာလို့ဆင်းနေပေးတယ်မဟုတ်ဘူးကိုယ်ကကိုမဟုတ်မဝစားရဘူးဖျောင်းတိုင်းလေးကိုဝယ်ဖျားဆက်ကို
ပြီးခဲ့တဲ့နှစ်စက်တင်ဘာလကုန်လောက်ကတိုက်ပွဲတွေခဏငြိမ်သွားတာကြောင့်ပြည်내ဆိုးရွားဖွဲ့နဲ့မြန်ညူးမှုဆရာတော်တို့ကဒေသခံတွေကိုရွာပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့မိုင်းတွေရှိနေတာတိုက်ပွဲတွေပြန်လည်ဖြစ်နေတာကြောင့်မြန်ညူးမှုဒေသမှာပဲဆက်လက်ရှိနေကြတာပါဒေသခံတွေကပြန်ကြည့်ပေမဲ့မြန်ညူးမှုဆရာတော်ကအနေနဲ့ကင်းမှသာသူတို့နေရက်ကိုပြန်ခိုင်းမယ်လို့မြန်ညူးမှုကျောင်းတိုက်အုပ်ဆရာတော်ဦးညံတိကကမိန့်ပါတယ
်သူတို့အနေနဲ့တော့အားလုံးတော့ပြန်ရင်ရနိုင်မှာပဲဒါပေမဲ့အခြေအနေကကောလုံးမကောင်းတဲ့ခါကျတော့သူတို့အန်ဒရယ်တွေဖြစ်မှာဆိုလို့ဒါဦးဇင်းတို့ဆရာတော်ဘုရားကြီးကခေတ္တကဏဆက်နေဖို့ဒါနဲ့ပြောရတာပေါ့နော်။ဒါပြည့်လည်းအခုအချိန်မှလည်းအကောလုံးကအဖွဲ့ပေါင်းစုံတွေသိစိတ်မချရတဲ့အနေထားမှာရှိသေးတယ်။ဒါကြောင့်မို့အဲ့ဒီအဖွဲ့အားလုံးကညီညီညွတ်ညွတ်ရှိတယ်ဆိုလို့ရှိတော့ဒါသူတို့အတွက်စိတ်ချလိုက်ကြရှိတဲ့အချိန်ကျလို့ရှိတော့ဆရာတော်ပြည့်ပြည့်
လက်ရှိစစ်ဘေးဒုက္ခတဲ့စခန်းမှာရှိနေတဲ့ကလေးတွေအတွက်ဓမ္မယုံတွေမှာစာတင်ပေးတာစေပေကန်ဖွင့်ထားတာတွေရှိပါတယ်။ဒုက္ခတွေအတွက်ဆန်၊ငရုတ်၊ကြက်သွန်စတဲ့ရိက္ခာတွေနဲ့စေဝါတွေ၊ဗလာစာအုပ်တွေလိုအပ်နေသေးတယ်လို့သိရပါတယ်ရှင်။